ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကိုကျူးကျော်ဖို့တူရကီဘက်ကဆက်လက်ချင်းချောင်နေတဲ့အပေါ်အထူးပဲစိုးရိမ်ကြောင်းအမေရိကန်တို့ထောက်ပံ့ထားတဲ့ဆီးရီးယားကတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကပြောပါတယ်ဆီးရီးယားနိုင်ငံတွင်တူရကီဘက်ကကျူးကျော်မယ်ဆိုရင်တော့ဒေတာရင်းတစ်ခုလုံးမတိမငိမ့်ဖြစ်သွားစေမယ်လို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဖြစ်တဲ့ SDF ကတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်ကတ်လူမျိုးစုဦးဆောင်တဲ့စစ်ရေးမဟာမိတ်အဖွဲ့ SDF ကဆီးရီးယားနိုင်ငံရဲ့လေးပုံတစ်ပုံနီးပါးကိုထိန်းချုပ်ထားတာပါတူရကီရဲ့ချင်းချောက်မှုကိုအထူးစိုးရိမ်ပွဲရအဖြစ်ရှုမြင်ကြောင်း SDF အဖွဲ့ရဲ့ပြောခွင့်ရမူစတာဖာဘာလီကပြောပါတယ်ဆီးရီးယားနိုင်ငံတွင်းကိုတူရကီတပ်ဖွဲ့တွေကျူးကျော်မယ်ဆိုရင်တော့ပြည်သူတွေအပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်မှာကိုစိုးရိမ်တယ်လို့လည်းသူက VOA ကိုပြောပါတယ်တူရကီနေဆက်ဆီးရီးယားကတ်လူမျိုးစုတိုက်ခိုက်ရေးတမားတွေကိုမောက်ထုတ်နိုင်ဖို့အတွက်ဆီးရီးယားအရှေ့မြောက်ပိုင်းစစ်ရေးအရာတိုက်ခိုက်မယ်လို့တူရကီသမ္မတရစ်ဆစ်ထေရအာရိုဝန်ကစနေနေ့မှာထပ်ပြီးတော့ချင်းချောက်ပြောဆိုခဲ့တာပါလိုအပ်တာတွေအားလုံးညွှန်ကြားထားပြီးအားလုံးလည်းပြင်ဆင်ထားပြီးဖြစ်တယ်လို့သမ္မတအာရိုဝန်ကသူ့ရဲ့အာဏာရ AK ပါတီအစည်းအဝေးတွင်ပြောဆိုတာဖြစ်ပါတယ်ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေအတွင်းကအဓိကတပ်ဖွဲ့ဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ YPG ဟာဆိုရင်တူရကီအခြေစိုက်ကတ်အလုံသမားများပါတီ PKK ရဲ့အစွဲအပွားဖြစ်တယ်လို့တူရကီကရှုမြင်တာဖြစ်ပါတယ်တူရကီအခြေစိုက် PKK ကိုတော့တူရကီအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မဂတို့ကအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်